1လို့နာမည်ပေးထားတဲ့အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းတစ်ခုမကြာခင်ရပ်ပိုင်းအတွင်းမြန်မာနိုင်ငံအနောက်ပိုင်းဒေသတွေကိုဝင်ရောက်နိုင်တယ်လို့ American လေတပ်နဲ့ရေတပ်ပူရဲမုန်တိုင်းသတိပေးဌာနကအသိပေးချက်တည်းအထုတ်ပြန်ထားပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းဖြစ်ပေါ်နေတဲ့လေပြင်းနဲ့ရေဝင်ဟာပိုပြီးအကောင်းလာနေပြီးမြန်မာနိုင်ငံအနောက်ဖက်ဒေသကိုဥတီပြီးလာမယ့်ရက်ပိုင်းအတွင်းအပြင်းနဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်ကိုပြောင်းလဲသွားနိုင်တယ်လို့ဆိုပါတယ်။ဆိုက်ကလုန်းမုန်တိုင်း1တတိပေးချက်တွင်နဲ့ပတ်သက်လို့မက်ခင်ဖြူတွေကဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အိန္ဒိယသမုဒ္ဒရာမြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေပြင်းနဲ့ရက်ဝင်ဟာတဖြည်းဖြည်းပုံမူအကောင်းလာနေပြီးတော့ဘင်္ဂလားပင်လယ်အော်ကိုဖျက်ပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်အရှေ့ဘက်ခြမ်းဒေသတွေကိုအင်အားပြည့်မုန်တိုင်းတစ်ခုအဖြစ်နဲ့ဒီရက်ပိုင်းအတွင်းမှာပဲဝင်ရောက်လာနိုင်တဲ့အကြောင်းအမေရိကန်လေတပ်နဲ့ရေတပ်ပူးတွဲမုန်တိုင်းစောင့်ကြည့်ရေးသတိပေးဌာန JTWC ကမိုးလေဝသအရာရှိတွေကသတိပေးထားတာပါ။အဲ့ဒီဒေသတွေကိုမေလ14ရက်နဲ့15ရက်နေ့တွေမှာတနအီကိုမိုင်တရာကျော်နှုန်းနဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်သတ်မှတ်ချက်အရာကတော့အဆင့်နှစ်အနီအထားနဲ့ဝင်ရောက်တိုက်ခတ်လာနိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ဆိုင်ကလုန်းမုန်တိုင်း1လို့နာမည်ပေးထားတဲ့ဒီမုန်တိုင်းဟာမေလ14ရက်နေ့မနက်တနအီဝင်းကျင်လောက်မှာမြန်မာနိုင်ငံအနောက်ဘက်ချမ်းရခိုင်ကမ်းရိုးတန်းဒေသတွေကိုဖျက်ပြီးတော့ကုန်းတွင်းပိုင်းအထိဖျက်ကျော်ဝင်ရောက်နိုင်ပွဲရှိတယ်လို့ JDWC ရဲ့မိုးလေဝသစောင့်ကြည့်ခန့်မှန်းချက်တွေမှာဖော်ပြထားတာဖြစ်ပါတယ်။လေပြင်းမုန်တိုင်းနဲ့အတူနောက်ဆက်တွဲမိုးကြီးကျယ်ရွာသွန်းမှုတွေနဲ့ရေကြီးရေလျှံမှုတွေဖြစ်လာနိုင်တာကြောင့်ဒေသတွင်းကအဆောက်အုံတွေလူနေအိမ်တွေထိခိုက်ပျက်စီးနိုင်ပြီးလူတွေအထက်အသက်အန္တရာယ်စိုးရိမ်ရတဲ့အနေအထားဖြစ်တယ်လို့လည်းဒီမုန်တိုင်းသတိပေးဌာနကပြောဆိုထားပါတယ်။မုန်တိုင်းတိုက်ခတ်နေစဉ်အတွင်း6ပေထက်မနည်းလှိုင်းကြီးနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံအနောက်မြောက်ပိုင်းဒေသနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ပိုင်းဒေသတွေမှာနေထိုင်နေကြတဲ့ဒေသခံတွေအနေနဲ့ဒီမုန်တိုင်းသတိပေးချက်တွေကိုနားဆွင့်ပြီးသတိထားနေသင့်တယ်လို့အမေရိကန်အာကာသစူဇန်လိလာရေးဌာန NASA ကလည်းသတိပေးထားပါဗျ။ NASA ရဲ့ satellite ကနေရယူထားတဲ့ပုံရိပ်တွေအရတော့အိန္ဒိယသမုဒ္ဒရာအတွင်းမှာလက်တလောအားယူနေတဲ့မုန်တိုင်းငယ်နှစ်ခုရှိနေပြီးတော့ဒီအထက်ကမှမုတ်တုံရာသီဆိုင်ကလုန်း1ဟာမြန်မာနိုင်ငံအနောက်ဘက်ဒေသတွေကိုဥတီပြီးတော့အားကောင်းလာနေတာကိုသတိပေးထားပါဗျ။မေလ10ရက်တောက်ကြနေ့မြန်မာဆူရကြေးမုံသတင်းစာမှာတော့ဘင်္ဂလားပင်လယ်အော်မှာလေပြင်းနဲ့ရက်ဝင်းတစ်ချိန်ဖြစ်ပေါ်နိုင်ပြီးတော့ပုံမအကောင်းလာပြီးမုန်တိုင်းငယ်အဆင့်ကိုရောက်ရှိလာနိုင်တဲ့အကြောင်းနဲ့မေလဒုတိယ10ရက်သတင်းပတ်အတွင်းအနောက်တောင်မုတ်တုံလီဟာမြန်မာနိုင်ငံတောင်ပိုင်းဒေသတွေကိုဝင်ရောက်နိုင်တယ်လို့ဖော်ပြထားတာတွေ့ရပြီးမုန်တိုင်းသတိပေးချက်တွေတော့ထုတ်ပြန်ထားတာမတွေ့ရပါဘူးမြန်မာနိုင်ငံမှာအခုလိုຫນွေကနေမိုးရသည့်အခုကာလမျိုးမှာနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းဒေသတွေမှာမုန်တိုင်းတံကိုမကြာခဏဆိုသလိုခံရလေရှိပြီးတော့ပြီးခဲ့တဲ့2008ခုနှစ်မေလ2ရက်နဲ့3ရက်နေ့တွေမှာတိုက်ခတ်ခဲ့တဲ့နာဂစ်မုန်တိုင်းကတော့မြန်မာတပိုင်းမှာအဆိုးရွားဆုံးကြုံတွေ့ခဲ့ရတဲ့မုန်တိုင်းပဲဖြစ်ပါတယ်။မုန်တိုင်းပြင်းရအဆင့်4ရှိတဲ့နာဂစ်မုန်တိုင်းကြောင့်အထူးသဖြင့်အေရာဝတီမြို့ဝကျွန်းပေါ်ဒေသနဲ့ရန်ကုန်တိုင်း၊ပဲခူးတိုင်း၊မွန်ပြည်နယ်နဲ့ကရင်ပြည်နယ်တွေမှာလူပေါင်း13,000ကျော်သေဆုံးဒဏ်ရာရခဲ့ပြီးတော့လူပေါင်း3,000လောက်အိုးအိမ်မဲ့ဒုက္ခရောက်ခဲ့ကြရတာလည်းဖြစ်ပါတယ်ရှင်။